ကနေဒါနိုင်ငံမှာကျင်းပနေတဲ့ခုနှစ်ကြိမ်မြောက်အမျိုးသမီးကမ္ဘာဖလာဖိုင်နယ်ပထမအကြိုပိုလ်လူပွဲအဖြစ်အမေရိကန်နဲ့ဂျာမနီအသင်းတို့ဒေသခံလူချင်းအင်္ဂါနေ့ညနေကကစားကြတာမှာအမေရိကန်အသင်းကနှစ်ဂိုးဂိုးမရှိနဲ့အနိုင်ရပြီးနောက်ဆုံးပိုလ်လူပွဲကိုတက်သွားပြီဖြစ်ပါတယ်။အမေရိကန်အသင်းဟာအမျိုးသမီးကမ္ဘာဖလာချန်ပီယံဆုကို1992ခုနှစ်နဲ့1996ခုနှစ်တို့ကနှစ်ကြိမ်ရခဲ့ပူပြီးဖြစ်ပါတယ်။အမျိုးသမီးဘောလုံးမှာကမ္ဘာနံပါတ်1အဖြစ်သတ်မှတ်ထားတဲ့ဂျာမနီအသင်းကိုအမေရိကန်ကအပြတ်အသတ်အနိုင်ရလိုက်တာလည်းဖြစ်ပါတယ်။ဂျာမနီအသင်းအနေနဲ့ဒုတိယပိုင်းစပြီးတိတ်မကြခင်ပွဲချိန်62မိနစ်မှာပယ်နယ်တီကန်ဝင်ရပြီးပထမဂိုးသွင်းခွင့်ရခဲ့ပေမဲ့ကန်လိုက်တဲ့ပယ်နယ်တီဘောလုံးဟာဂိုးတိုင်ကိုထိပြီးအပြင်ကိုထွက်သွားခဲ့တဲ့အတွက်ဂိုးမရရှိပဲဖြစ်ခဲ့တာပါအမေရိကန်အသင်းအတွက်ပထမဂိုးကိုတော့ပွဲချိန်69မိနစ်မှာကာလီလွိုက်ကပယ်နယ်တီကန်ပြီးရယူပေးလိုက်တာဖြစ်ပါတယ်အမေရိကန်အသင်းအတွက်ဒုတိယဂိုးကိုတော့ပွဲချိန်89မိနစ်မှာကာလီလွိုက်ကပဲဘယ်တောင်မှကနေကန်တင်ပေးလိုက်တဲ့ဘောလုံးကိုကယ်လီအိုဟာရာကကန်သွင်းယူလိုက်တာဖြစ်ပါတယ်။လက်ရှိကမ္ဘာချန်ပီယံဂျပန်အသင်းနဲ့အင်္ဂလန်အသင်းတို့ကတော့အက်ဒမွန်တန်မြို့မှာဗုဒ္ဓဟူးနေ့ဒေသစံတော်ချိန်ညနေ 9:00 မှာကစားကြမှာဖြစ်ပါတယ်။အင်္ဂလန်အသင်းကတော့ပထမဆုံးအကြိမ်ဖြစ်အကြိုပိုလ်လူပွဲကိုတက်ရတာဖြစ်ပါတယ်။ဂျပန်နဲ့အင်္ဂလန်ပွဲစဉ်မှာအနိုင်ရမယ့်အသင်းနဲ့အမေရိကန်အသင်းတို့လာမယ့်ဇူလိုင်လ9ရက်နေ့ကျရင်ဗန်ကူးဗားမြို့မှာဘိုလူးရာမှာဖြစ်ပါတယ်။တတိယနေရာအတွက်ကတော့ဇူလိုင်လ4ရက်နေ့မှာကစားကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့2012ခုနှစ်အမျိုးသမီးကမ္ဘာဖလားနောက်ဆုံးဘောလုံးပွဲမှာအမေရိကန်နဲ့ဂျပန်အသင်းတို့တွေ့ခဲ့ကြတာမှာဂျပန်အသင်းကအနိုင်ရသွားခဲ့ပါတယ်